မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဖြစ်တဲ့ဦးအောင်ရွှေနဲ့အတူအန်အန်ဒီရှင်းနေကြီးတို့ဖြစ်ကြတဲ့ဦးကြည်ဝင်းနဲ့ဦးညာဝင်းတို့အတူလိုက်ပါပြီအယူကံလွားတင်သွင်းနိုင်ရတဲ့အတွက်တွေ့ဆုံခွင့်ပြုပါလို့ဇူလိုင်၁၂ရက်နောက်ဆုံးထားပြီးဒီကိစ္စကိုအကြောင်းပြန်ပါလို့ဝန်ကြီးအဖွဲ့ကို
NLD ပြောခွင့်ရပါကိုဦးညာဝင်းကအားရဖေကိုပြောပါရခင်ဗျာ။အဲ့ဒီမြေတရရခန္ဓာနဲ့ပတ်သက်ပြီးတော့ဂနေညနေအထိဘာမှအကြောင်းပြန်ကြတာမရှိပါဘူး။ဒီအယူခံမှုဟာဥပဒေအရပေးရတဲ့ခွင့်ရေးပါ။အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ဒီအယူခံကိုဆောင်ရွက်နိုင်ဖို့ဥပဒေနဲ့ညီညွတ်တဲ့အခြားနည်းလမ်းတစ်ခုကိုကျွန်တော်တို့လက်ပြန်ကစူးစမ်းဆောင်ရွက်ပါမယ်။ဆောင်ရွက်ပြီးပြီးချင်းကိုကျွန
အခုလိုဒေါ်အောင်ဆန်းစုကြည်ကိုအယူခံဝန်ထမ်းရေးအတွက်ရှေ့နေတွင်နဲ့တွဲဆုံခွင့်မပြုတဲ့အတွက်ပြစ်တင်ပြောဆိုလိုက်ပါတယ်။သူကအစိုးရအနေနဲ့မူလဖမ်းဆီးစဉ်ကပင်လျှင်နိုင်ငံတော်ကာကွယ်ရေးဥပဒေနဲ့ကိုက်ညီမှုမရှိပါဘူးလို့အခုလိုပြောပါတယ်
။ဒေါ်ဆန်းစုကြည်ကိုစွာနာဗန်ကြီးကနေဖမ်းဆီးတဲ့အချိန်တုန်းကဒီအာဏာပိုင်ကြီးခုန်ကျက်နေသွားတာဖြစ်တယ်၊ပူအောင်ဆောင်မှုနဲ့သွားတာဖြစ်တယ်။ဒီနိုင်ငံတော်ရဲ့ချုပ်ချာအာဏာနိုင်ငံတော်လုံခြုံရေးကိုဖြစ်စီအများပြည်သူ့အေဂျင်စာယူဖြစ်စီဖြီးပါအနေဖြစ်အောင်ဒေါ်ဆန်းစုကြည်ဘာတစ်ခုမှမလုပ်ခဲ့ဘူးဆိုတာအထင်ရှားလို့ဖြစ်တယ်။အတူလိုက်ပါပူဆောင်ကြတဲ့ပိတ်သက်တွေစားပြီးဆိုင်ကျလူတော်မှဒီဥပဒေစီရင်စည်းကမ်းတွေနဲ့အညီလိုက်နာပြီးတော့ငြင်းချမ်းချမ်းသွားကြဖို့ပန်ကြားခဲ့တာအထင်ရှားရှိတယ်။ဒါကြောင့်ပထမတစ်ချက်နဲ့ပြောချင်တာကတော့ဒေါ်ဆန်းစုကြည်ကိုဒီဥပဒေနဲ့ရေးယူဖမ်းဆီးဖို့လုံလောက်တဲ့အကြောင်းထောက်တာတစ်ခုမှမရှိဘူးလို့ကျွန်တော်တင်ပြခြင်းနဲ့ငါ့ဖအနေနဲ့ကလည်းပဲဒီဥပဒေနဲ့အညီဒေါ်ဆန်းစုကြည်ကိုဘာကြောင့်ဖမ်းထားလဲဆိုတာကိုလူတို့ကရောကဘာကိုလုံးဝရှင်းမပြနိုင်ဘူး။ဒါကြောင့်ဒီဥပဒေညီဖမ်းတာမဟုတ်ဘူးလို့ပြောရချက်တင်ပြခြင်းနဲ့။ဒီအချက်ကဘာလဲဆိုတော့ဒေါ်ဆန်းစုကြည်ဟာဒီအသက်သေးကကံကောင်းလို့လွတ်လာခဲ့တဲ့မြင့်မြင့်တက်ပြီတယောက်ဖြစ်တယ်။နော်ပြင်းမှုကျူးလွန်ခံသူတယောက်ဖြစ်တယ်။အခုလိုပြင်းမှုကျူးလွန်ခံသူကိုဖတ်မှန်ဖန်ဆီးတာမတရားမှုတက်တဲ့ဖြစ်တယ်။လုံးဝဥပဒေနဲ့ဆက်နေတာဖြစ်တယ်လို့ဒုတိယချက်ပြောခြင်းနဲ့
။ဒေါ်ဆန်းစုကြည်ဟာချုံနောက်ခံနေရခြင်းမှာနိုင်ငံတော်လုံခြုံရေးကိုပြက်ပြားအောင်ဘာတစ်ခုမှလှုပ်ဆောင်ခြင်းမရှိခဲ့တဲ့အတွေ့သူ့ကိုနေအကျကျုပ်တတန်းတိုးပြီးဆက်လက်ချုံနောက်တဲ့ကိစ္စဟာလည်းဥပဒေနဲ့အကျုံးမဝင်ပါဘူးလို့ဦးအောင်ထူးကပြောပါတယ်
။ပုံမှန်20ရာဝင်ကြီးဖွဲ့ရှိတက်ခွင့်ရှိတယ်။ပုံမှန်27ရာဒီလူတရားကြီးဖွဲ့ရှိတက်ခွင့်ရှိတယ်။အဲ့တော့ခဏဆိုရင်ဒီလူတရားကြီးဖွဲ့မရှိတော့ဘူးသို့တော့တရားဝင်ကျုပ်ရှိနေတယ်။အဲ့တော့တရားဝင်ကျုပ်ကိုတက်ခွင့်ပေးရမှာဖြစ်တယ်။ဒီအခွင့်အရေးကိုမပေးဘဲနဲ့ပြည်လူရှုထားတယ်ဆိုရင်ဒါဟာဥပဒေကိုလုံးဝချိုးဖောက်တာဖြစ်တယ်။ဒေါ်ဆန်းစုကြည်ကိုဖမ်းဆီးချုံနောက်တာဘာကြောင့်လဲဆိုတဲ့အကြောင်းအထောက်ထားလည်းမတင်ပြနိုင်။နောက်တစ်ခါဆက်ချုပ်ထားတယ်။နောက်ဥပဒေနဲ့ညီယူခံတက်ခွင့်လည်းမပေးဘူး။နောက်တစ်ခါအယူခံတက်တဲ့အခါမှာလည်းယူခံကိုပြင်ဆင်နေတယ်ဖြစ်တယ်အတည်ပြုတဲ့အပေါ်မှာလုံးလောက်တဲ့အကြောင်းထောက်တာလည်းမပြနိုင်သေးနဲ့အခုလိုဖမ်းချုပ်ထားတယ်ဆိုရင်ဒါကျွန်တော်တို့ဘာသုံးသပ်လို့ရလဲဆိုတော့ဒေါ်ဆန်းစုကြည်ဟာဒီပရင်ဖြစ်ရကြီးမှာလုံးဝခိုင်လုံတဲ့မြင့်မြင့်တက်တဲ့ဖြစ်တာကြောင့်မလို့ဒီပရင်ဖြစ်ရကြီးကိုဖုံးကွယ်လို့တဲ့သဘောနဲ့ဒေါ်ဆန်းစုကြည်ဟာတစားကံဖြစ်ခံပြီးတော့ဒီဥပဒေနဲ့ဆန့်ကျင်ပြီးတော့ချုပ်ထားတဲ့သဘောပဲရှိနေလို့ကျွန်တော်သုံးသပ်ပါတယ
်မြန်မာနိုင်ငံရှိနေမှာကောင်းစီအထွေထွေအတွင်းမှုဥအောင်ထုံးကပြောဆိုခဲ့တာပါဒေါ်ဆန်းစုကြည်ကိုအယူခံဝင်ခွင့်ရရေးအတွက်NND ကဥပဒေဘောင်တွင်ကဘယ်ပုံပဲနည်းဆက်လက်ဆောင်ရွက်မယ်ဆိုတာစောင့်ကြည့်ကြပါစို့ခင်ဗျာ